ဒီနေ့တုံးတီနေကဘိန်းဆိုင်တောင်သူတွေကကရယာပြည်နယ်လွိုက်ကော်မြို့မှာတုံးရက်ကြာညင်လာခံကျင်းပပြီးတဲ့နောက်ဘိန်းဆိုင်တောင်သူတွေကသူတို့ဟာစာဝင်းနေရဲ့အခက်အခဲကြောင့်စိုက်ပျိုးတာဖြစ်တဲ့အတွက်ရာဇဝတ်သားအဖြစ်မသတ်မှတ်ပဲတီးစဲမှုရဲ့ဥပဒေတွေကိုပြန်လည်တုံးသက်ဖို့အတွက်တောင်းဆိုလိုက်ပါတယ်။ဗီဒီယိုမြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဘင်းဆိုင်တောင်သူတွေရဲ့ညီလာခံကိုဒီလ9ရက်နေ့ကနေခုနှစ်နှစ်အထိကျင်းပခဲ့ပြီးရှမ်းပြည်နယ်တောင်ပိုင်းမြောက်ပိုင်းအရှေ့ပိုင်းကချင်ပြည်နယ်နဲ့ကယားပြည်နယ်ကဘင်းဆိုင်တောင်သူနဲ့ကိုယ်စားလှယ်30ကျော်ပါဝင်တယောက်ခဲ့ကြပါတယ်။
ဘင်းဆိုင်တောင်သူတွေရဲ့အဓိကလိုအပ်ချက်ကတော့ဒီညီလာခံကိုပါဝင်တယောက်ခဲ့သူတူဦးဖြစ်တဲ့ခွန်မြင့်နိုင်ကအခုလိုပြောပါတယ်။အစီအစဉ်အဆုံးသာမျိုးတွေရှိပါတယ်။စီးပွားဆိုတာကဟိုရုံးရစီးပွားအဖြစ်ဆုံးပြုတာမျိုးတွေရှိတာပေါ့လေနော်။ဒီနောက်စီးပွားရှင်းနေနေပါရောင်းရမျိုးတွေရှိတယ်။အဲ့ဒါတွေကိုလည်းပဲအခုတွေလမ်းကြောင်းရသူမသွားကောင်းနေမျိုးမျိုးဖို့အတွက်ဒီလိုပေါ်ပြချင်တာပေါ့လ
ဲ့အစားထိုးသီးနှံစိုက်ပျိုးရေးအစီအစဉ်နဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုမဖော်ဆောင်နိုင်သေးသမျှဘိန်းကြိုက်ဖြစ်ရေးလုပ်ငန်းကိုရှောင်ကျဉ်တင်ကြောင်းကာလတစ်ခုအထိဘိန်းဆိုင်ခွင့်ပြုတင်ကြောင်းဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲတည်ဆဲမွေးရစီဝါဥပဒေကိုပြန်လည်သုံးသပ်ပြီးပတ်သက်သူတွေအားလုံးသဘောတူတဲ့မူဝါဒမျိုးရေးဆွဲဖို့နဲ့စီဝါထုတ်လို့ရေးအတွက်တရားဝင်လိုင်စင်နဲ့စိုက်ပျိုးနိုင်မဲ့နည်းလမ်းတွေကိုရှာကြံဖို့ကိုလည်းတောင်းဆိုထားပါတယ်။ကချင်ပြည်နယ်အတွင်းမှာတော့ပက်ကြဆန်ခေါ်လူလူအခြေပြုမိုးရစ်တိုက်ဖြတ်ရေးအဖွဲ့တွေကကချင်ပြည်နယ်မှာစိုက်ပျိုးတဲ့ဘင်းကင်းတွေကိုမြို့နယ်အလိုက်စုပေါင်းဖြည့်ဆည်းတာတွေရှိပါတယ်။မိုးရစ်တိုက်ဖြတ်ရေးလုပ်ငန်းတွေကိုအကြံပေးဆောင်ရွက်နေတဲ့ဒေါက်တာခလတ်ဆန်စွန်ကတော့တရုတ်မြန်မာနယ်စပ်ကမ်ပိုက်တီဒေသဘက်မှာအင်းဒီချင်းနိုင်ငံကလာပြီးဘင်းစိုက်ပျိုးတာတွေရှိကြောင်းထောက်ပြခဲ့ဘူးပါတဲ
့။အဲကျွန်တော်တို့ဒီလေ့လာရသလောက်တော့ကျွန်တော်တို့ဒီမြေခံတိုင်းဒေသတွေကဘင်းစိုက်ခင်းလုပ်နိုင်တာမရှိဘူး။ပတ်စံမရှိရင်ဘင်းခင်းလို့လို့မရဘူး။ကျွန်တော်လုပ်ရင်လည်းတနင်္လာနေ့ပဲလုပ်ရင်လုပ်မှာဧကအဲ့ဒီ30 50 100လောက်များအောင်ဘူးမှမလုပ်နိုင်ဘူးအဲအဲ့ဒါကဟိုဟိုဘက်ကတရုတ်တွေလာလုပ်တဲ့ဒိန်းဖြစ်နေပဲအဲဧကကိုကျွန်တော်ခတ်မှန်းတော့တောင်းကျော်ဟိုကျော်ကတော့အဲ့မှာခုတ်ဖို့လိုသေးရ
မြန်မာနိုင်ငံရဲတပ်ဖွဲ့မူရစီဝါတားဆီးနေနေရေးတပ်ဖွဲ့ကရေမူကြီးဇော်လင်းထွန်းကတော့လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ်
1993နှစ်ဥပဒေထဲမှာတော့ main site လိုချင်ထုတ်လုပ်ခြင်းပေါ့နော်ဒီဟာတွေကဥပဒေတော့ညှိစွန်းတာအပိုင်းတော့ရှိပါတယ်သို့တော်လည်းပဲတစ်ခါပြန်ချိတဲ့အခါမှာသူတို့ကစာဝန်နေတဲ့ site မျိုးလာဖြစ်တယ်အဲ့တော့သူတို့ဖွံ့ဖြိုးရေးလုပ်ငန်းတွေတော့ဖို့လုပ်ပြီးမှဒီ site main site ပြုံးမှာတော့ main site ပြုံးမှုကိုသူတို့ဆွလုပ်မယ်ဆိုအမှန်ပါတယ်သူတို့အဲ့တော့လည်းကျွန်တော်တို့ကဒီနေ့အထိပေါ့နော်ကျွန်တော်တို့ဒီဥပဒေပြဋ္ဌာန်းမှုတစ်ချောင်းမှာဒီဥပဒေထဲမှာတော့ဒီလိုပါတော်လဲပဲကျွန်တော်တို့ယနေ့အထိဒီ main site ပြုလို့တောင်သူကိုဖမ်းဆီးအရေးယူခြင်းကျွန်တော်တို့မရှိပါဘူးနိုင်ငံတော်အစိုးရအနေနဲ့ကျွန်တော်တို့မူရစ်ဟိုအဖွဲ့အနေနဲ့ကျွန်တော်တို့နားလည်ထားပါတယ်အဲသူတို့ပြောဆိုပဲဟိုအစားထုတ်ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ဖို့အဲကျွန်တော်တို့အနေနဲ့ကြိုးပမ်းနေပါတယ
်မြန်မာနိုင်ငံမှာမူရစ်စေဝါကင်းစင်ရေးအတွက်1999ခုနှစ်ကနေစတင်ပြီး15နှစ်စီမံကိန်းချမှတ်အကောင့်ထည့်ဖော်ခဲ့ရမှာ2014ခုနှစ်အထိဘိန်းနဲ့စီးကြွစီထုတ်လုပ်မှုပမာဏဆက်လက်မြင့်တက်နေတာကြောင့်2019ခုနှစ်အထိစီမံကိန်းကာလကိုနောက်ထပ်5နှစ်တိုးမြှင့်ထားပါတယ်။လွယ်ကော်မြို့မှာကျင်းပတဲ့ဘိန်းဆိုင်တောင်သူတွေရဲ့ညီလာခံကငင်းချဲရေးလုပ်ငန်းစဉ်နဲ့နိုင်ငံရေးစကားဝိုင်းတွေမှာမူရစီဝါဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖြေရှာမဲ့တရားအစီအစဉ်တွေထည့်သွင်းဖို့ကိုလည်းတောင်းဆိုထားပါတယ်။